မြန်မာအရေးအာဆီယံချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ချုပ်ခိုင်ထားမှာဖြစ်တယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကအခုလိုပဲပြောပါဗျ
။ Collective ASEAN sebagai keluarga yang telah disepakati para pemimpin ASEAN
အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်တဲ့ကိစ္စနဲ့ပတ်သက်ရင်ဒီ၅ချက်ကို2021ခုနှစ်ဧပြီလ24ရက်နေ့မှာအာဆီယံခေါင်းဆောင်တွေအားလုံးသဘောတူညီခဲ့တာဖြစ်ပြီးဒါဟာအာဆီယံအသင်းကြီးရဲ့စူပေါင်းအားထုတ်မှုဖြစ်တယ်ဆိုတာကျွန်တော်သတိပေးချင်ပါတယ်။ပြီးတော့ဒီဘုံသဘောတူညီချက်၅ရပ်ကိုအာဆီယံရဲ့အဓိကလမ်းညွှန်ချက်ဖြစ်ဆက်လက်ထားရှိမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတကပြောသွားတာပါ။အာဆီယံထိပ်သီးအစည်းအဝေးရဲ့အခြားအဆင့်မြင့်အစည်းအဝေးတွေမှာမြန်မာကိုတက်ရောက်ခွင့်တားမြစ်ထားပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အာဆီယံကချမှတ်ထားတဲ့မူဝါဒအတိုင်းတွန်းအားပေးဆောင်ရွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံဟာဗတ်ပေါင်းဆောင်အဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံခဲ့တယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောပါတယ်။ဒါအပြင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်မှုနဲ့အရက်သားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအတွက်လည်းအာဆီယံခေါင်းဆောင်တွေကမြန်မာစစ်ကောင်းဆောင်တွေကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်အထူးသဖြင့်စစ်ကောင်းစီနဲ့ဆက်ဆက်အဖွဲ့အစည်းတွေအားလုံးကိုအကြမ်းဖက်မှုတွေအရှိန်လျှော့ချဖို့နဲ့စာတင်ကြောင်းဆေးရုံဈေးတွေအရက်သားနေအိမ်တွေနဲ့အများပြည်သူဆိုင်ရာအဆောက်အုံတွေကိုပိတ်မထားတိုက်ခိုက်တာတွေကိုရပ်တန့်မှုတိုက်တွန်းတဲ့အကြောင်းအချက်၁၉ချက်ပါအာဆီယံထုတ်ပြန်ချက်မှာပါဝင်တယ်လို့ AFP သတင်းဌာနမှဖော်ပြထားပါတယ်ရှင်